ရနကိုင်ပြည်ပခရဲ့အတွင်းကလေးသင်ငယ်တွေနဲ့ပတ်သက်လို့ကုလသမဂ္ဂကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးပွဲကျင်းပခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းကမ္ဘာတဝန်းကလေးငယ်တွေပေါ်မှာကြီးမားတဲ့အခွင့်အရေးချုပ်ဖောက်မှုတွေဖြစ်ရပေါင်း 28,000 ကျော်အတည်ပြုဖော်ထုတ်နိုင်ခဲ့တဲ့အကြောင်းကလေးငယ်များအရေးဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကပြောပါတယ်။ကလေးငယ်ပေါင်း 19,000 နီးပါးအကြီးကျယ်ခွင့်ရချုပ်ဖောက်မှုရဲ့ဒဏ်ကိုခံခဲ့ရပြီးတော့ဒီထဲက 8,600 ကျော်ဟာတပ်ဖြတ်ခံရဒါမှမဟုတ်ကိုလက်အင်္ဂါဆုံးရှုံးခဲ့တာတွေကိုအစိုးရခံစားမှဖော်ပြထားပါတယ်2022ခုနှစ်အတွင်းရုရှားတပ်ဖွဲ့တွေနဲ့ဆက်နွယ်နေတဲ့အဖွဲ့အစည်းတွေရဲ့လက်ချက်ကြောင့်ယူကရိန်းမှာကလေးငယ် 136 ယောက်အသက်ခံခဲ့ရတဲ့အကြောင်းအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကကိုယ်စားလှယ်တွေကပြောပါတယ်ကုလသမဂ္ဂဆိုင်ရာရုရှားတံပတ်ကြီးကတော့ဒီဆွဆွဲချက်တွေဟာရုရှားကိုတသက်နာမည်ဖြတ်ဖို့ဆွဆွဲချက်တွေလို့ညှင်းဆို့သွားခဲ့ပါတယ်။လုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံကိုတင်သွင်းတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာမှာပြည်ပခါတွေအတွင်းကလေးငယ်တွေကိုတပ်ဖြတ်မှုခြေလက်အင်္ဂါဆုံးရှုံးရတဲ့အခြေအနေတွေပြင်လိင်ပိုင်းဆိုင်ရာကြမ်းဖက်မှုပြန်ပြီးဆွဲမှုနဲ့လက်နက်ကိုင်အဖွဲ့ဝင်တွေအဖြစ်အတင်းကျပ်ဝင်ခိုင်းတာတွေ၊ကျောင်းတွေဆေးရုံတွေတက်ခွင့်နဲ့အကူအညီရပိုင်ခွင့်တွေပိတ်ပင်ခံရတာတွေထည့်သွင်းထားပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတဝက်မှာကလေးသင်ငယ်တွေထိခိုက်စေတဲ့စာသင်ကျောင်းနဲ့ဆေးရုံတွေတိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေနဲ့အရင်နှစ်တွေကတည်းကစာရင်2022ခုနှစ်အတွင်းမှာ20ကျော်ရာဂိုင်နှုန်းအဖြစ်130ရာဂိုင်နှုန်းတိုးလာတဲ့အကြောင်းလဲအစိုးရခန့်စာမှာဖော်ပြထားပါတယ်ခင်ဗျာ။